ဒီ2012ခုနှစ်မြန်မာရုပ်ရှင်ထူးချွန်ဆုပေးပွဲမှာတော့တစ်နှစ်လုံးရိုက်ကူးခဲ့တဲ့မြန်မာရုပ်ရှင်ကားကြီး15ကားတည်းကနေအကယ်ဒမီဆုတွေရေးချယ်ပေးအပ်ခဲ့တာပါ။ဒီနှစ်ခေတ်အခြေအနေအရမြန်မာရုပ်ရှင်ရဲ့အဆင့်အတန်းနဲ့အတူအကယ်ဒမီဆုရွေးချယ်မှုကရောလွတ်လပ်မှုရှိခဲ့ပါသလားဆိုတာကိုတော့မတ်တင်ကြီးထိုက်ကစူးစီးတင်ပြပေးထားပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။2012ခုနှစ်အတွင်းမြန်မာရုပ်ရှင်အကယ်ဒမီဆုတွေကိုတော့အကောင်းဆုံးရုပ်ရှင်ဆုထာဝရအလင်းတန်းကရရှိသွားပြီးဒီဇက်ကားကပဲအမျိုးသားဇက်ဆောင်ဆုနောင်နောင်အမျိုးသမီးဇက်ဆောင်ဆုမယ်လဒီဒါရိုက်တာဆုထွန်းအောင်စောတီးဖြတ်ဆုဟိန်းထက်လဲဝေးဇက်ညွန်းဆုမြင့်ဆောင်နဲ့ဆူကျော်ဆန်းအမျိုးသားဇက်ပုတ်ဆုကိုမော့စ်နဲ့တီးဂီတာဆုဇော်မျိုးထွတ်တို့ကရရှိခဲ့ကြပြီးဆု၈ဆုဆွတ်ခူးသွားပါတယ်ဇော်မျိုးထွတ်အတွက်တော့ဒီချိန်ကတတိယမြောက်အကယ်ဒမီဆုဖြစ်ပါတယ်။ပန်းကြာဝင်းမုံရုပ်ရှင်ကကဓာတ်ပုံဆုတင်ဆန်းအတန်ဆုဆန်းဦးအမျိုးသမီးဇက်ပုတ်ဆုကိုတော့ရင်ခွဲနာဇက်ကနဲ့ချစ်စနိုးဦးတို့ကရရှိသွားကြပါတယ်။ပြီးခဲ့တဲ့2012ခုနှစ်တစ်နှစ်လုံးမှာမြန်မာရုပ်ရှင်ဇက်ကကြီး15ကားပဲထွက်ခဲ့ပါတယ်။ဒီထဲကနေထူးချွန်ဆုတွေကိုရွေးခဲ့ရတာဖြစ်တယ်လို့ဆွေးချယ်ရေးအဖွဲ့ကဆွေးဆောင်ရအမှုပညာရှင်ဆရာဝင်းဖေကပြောပါတယ်။ဆူရီကိုတော့လွတ်လွတ်လပ်လပ်ရွေးချယ်ခဲ့တယ်လို့လည်းသူကခုလိုပြောပါတယ
်မဆိုးပါဘူးဘာလို့လဲဆိုတော့ဆူပေးတယ်ဆိုတာကိုအားရတာမရတာနဲ့မဆိုင်ဘူးဒီဆူပေးဖို့ရောက်လာတဲ့နောက်ဆုံးစကားရင်းကိုရောက်လာတဲ့အဲ့ဒါတွေကိုကြည့်ပြီးတော့အဲ့ဒီမှာရှိတဲ့အခြေအနေပေါ်မှာသုံးသပ်ပြီးတော့ဒါဆူရွေးပြီးတော့ပေးရတာပဲလေအဲ့ဒါကျွန်တော်အနေနဲ့ကစကားရင်း၅ကားပဲကြံတော့တဲ့အခြေအနေကြတော့မှကျွန်တော်ကအကျပြရတာဒါကိုတတိယအဆင့်လို့ခေါ်တယ်။ဆန်းငါးကားကိုပထမဆုံးအကျပြတဲ့လူတွေကဆန်းငါးကားလုံးကြည့်တယ်။ဒုတိယအကျပြတဲ့လူတွေက၁၀ကားကြည့်တယ်။တတိယ final အကျပြတဲ့လူတွေကလုံး၅ကားပဲကြည့်တယ်။အဲ့လိုရှိပါလေ။အဲ့တော့ကိုယ်အနေကြတော့၅ကားဆိုတာကဒီ၁၅ကားတွေကအကောင်းဆုံး၅ကားကိုရောက်လာပြီ။အဲ့ဒါကြောင့်မို့ဂျင်းနတ်မှုရှိပါလေ။
ရုပ်ရှင်ဇက်ကားကြီးထုတ်လုပ်မှုကျသွားပြီမယ်မြန်မာရုပ်ရှင်အဆင့်အတန်းကျသွားတာတော့မဟုတ်ပဲအရုပ်အတန်းဆက်ပိုင်းဆိုင်ရာဘိုင်းမှာအဆင့်မြင့်လာတယ်လို့ဆရာဝင်းဖေကဆိုပါတယ်ဒါပေမဲ့ဝတ္ထုဘိုင်းမှာတော့ကောင်းလာတယ်လို့ပြောလို့မရနိုင်သလိုတရုတ်ဆောင်ဘိုင်းမှာတော့ကြီးပျော်ရှုပျော်အဆင့်ရှိပါတယ်လို့ဆွေဆောင်ရအမှုပညာရှင်ကြီးဝင်းဖေကဆက်ပြောပါတယ
်ဝတ္ထုဘိုင်းတွေမှာတိတ်ပြီးတော့ပေါ့လေဟိုထူးထူးခြားခြားကြီးပေါ့လေကောင်းလာကြီးဆိုတာတွေတော့မရှိပါဘူးကျွန်မညံလာကြည့်ဆိုတာလည်းမဟုတ်ဘူးကြာကျွန်တော်ကအဲဒီနောက်ဆုံးစကားတွေ၅ကားဖြစ်သွားပြီဖြစ်သွားပြီဆိုတော့ကညံလာကြည့်တော့လည်းမဟုတ်ဘူးအလေလက်တွေပေါ့ဗျာဥဒ္ဒဇလန်နဲ့ပတ်သက်လို့တိုးတက်မှုရှိလာတယ်လို့တော့ပြောလို့မရဘူးကြာဒါပေမဲ့ဒီဆက်မှုဘိုင်းကအကူအညီတွေအများကြီးရတဲ့အတွက်တင်းဆောင်ဘိုင်းတွေဘာတွေဟာအများကြီးကြည့်ရရှုရကောင်းလာပါလေ
မြန်မာရုပ်ရှင်လောကမှာအဓိကပြဿနာဖြစ်နေရတာကထုတ်လုပ်သူနဲ့ပိုင်ဆိုင်မှုပြဿနာဖြစ်ပြီးဒီပြဿနာကိုလည်းဆွေးနွေးအဖြေရှာနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းပြန်ကြားရေးပြည်ထောင်စုဝန်ကြီးဦးအောင်ကြည်ကရုပ်ရှင်ထူးချွန်ဆုပေးပွဲမှာပြောဆိုသွားပါတယ်။ဒါအပြင်အမှုပညာနဲ့ပြည်သူလူထုစည်းလုံးညီညွတ်ရေးကိုဖော်ဆောင်ကြပါအမျိုးသားရေးလက္ခဏာကိုဖော်ဆောင်ကြပါလို့လည်းသူကတိုက်တွန်းသွားပါတယ်
။အရေးကြီးတဲ့ရုပ်ရှင်ရဲ့အဓိကဆွမ်းအားကတော့အမျိုးသားရေးအမှတ်လက္ခဏာကိုပါဝင်တည်ဆောက်ပေးနိုင်ခြင်းပဲဖြစ်ပါတယ်လူမှုရေးတည်ငြိမ်မှုကိုလည်းထိမ့်သိမ့်ပေးနိုင်စွမ်းရှိပါတယ်ဒီချက်များဟာနိုင်ငံရဲ့အုပ်ချုပ်ရေးစွမ်းရည်အားကောင်းလာစေရန်အမျိုးသားစီးပွားရေးဖွံ့ဖြိုးတိုးတက်လာစေရန်နဲ့အများပြည်သူကောင်းကျိုးချမ်းသာဖြစ်ပေါ်လာစေရန်တို့အတွက်မြေကြီးခင်မီနိုင်ငံတိုင်းအတွက်မဆိုလိုအပ်ချက်များပဲဖြစ်ကြပါတယ
်ဆွေဆောင်ရအမှုပညာရှင်ကြီးဆရာဦးဝင်းဖေကတော့
ဒီအမှုပညာဒီပြုပြင်မှုဟာနိုင်ငံရေးလူမှုရေးစီးပွားရေးပြုပြင်မှုနဲ့တွန်တွဲနေပါလားတွန်တွဲနေတော့နိုင်ငံရေးစီးပွားရေးလူမှုရေးပြုပြင်မှုတွေလောက်တော့မှာမလို့အဲ့ဒါအနေနဲ့ကတ်ပြီးတော့ပွာသွားပါလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်အဲ့ဒီကနေမပြုတ်ပြမှုဆိုရင်အမှုပညာပြီးကြပြုတ်ကြည့်ပဲပြုတ်ပြနေဖို့ဆိုတာလည်းမပြည့်နိုင်ပါဘူ
းဒီနေ့မြန်မာရုပ်ရှင်ထူးချွန်ဆုပေးပွဲကို2005ခုနှစ်ကတည်းကအစိုးရရုံးဆိုင်ရာနေပြည်တော်မှာကျင်းပခဲ့တာကနေအရင်နှစ်တွေကကျင်းပနေကြရန်ကုန်မြို့တော်မှာပြန်ပြီးကျင်းပခဲ့တာဖြစ်ပါတယ်ရှင်